တော်ရစီဘောင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေကြပါလေခင်ဗျာ VOA အမေရိကန်သံရ2018ခုနှစ်ဧပြီလ5ရက်ကြာသာပတင်းနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲနေ9:00နာရီအထိ Washington DC မြို့တော်ကနေလိုင်းနူမီတာ19.25ဒုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားကနေထုတ်လိုက်တဲ့ဒါဇင်နဲ့ချီအမေရိကန်သံတမန်တွေနဲ့မိသားစုဝင်တွေဒီကနေ့မှပဲမော်စကိုမြို့တော်ကအမေရိကန်တပ်ရင်းကနေထွက်ခွာသွားကြပါတယ်။ဒီလနောက်မှချင်းပေါ့စီစဉ်ထားတဲ့တောင်နှမြကိုရီးယားထိပ်သီးဆွေးနွေးပွဲအတွက်ဒီကနေ့မှပဲနှစ်နိုင်ငံကြားအကြုံညီနိုင်ဆွေးနွေးပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့သူညင်ညာပြီးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့ညနေခင်းမှာတော့ဆီးရီးယားကအမေရိကန်တပ်တွေပြန်လဲရုတ်သိမ်းဖို့သမ္မတထရန့်ပြောနေတာဟာစိုးနေသေးတယ်လို့ဝေဖန်မှုတွေရှိနေတဲ့သတင်းနဲ့အတူရခိုင်မြောက်ပိုင်းကထွက်ပြေးသွားတဲ့မွတ်စလင်ကျေးရွာတွေမှာမွတ်စလင်မဟုတ်သူတွေအခြေချနေထိုင်လာတဲ့အခြေအနေတရက်နဲ့ကချင်ပြည်နယ်ဘက်မှာတော့အစိုးရတပ်တွေကိုတံမြန်မှုအတွက် KIA ကချင်တပ်တွေကမိုင်းထောင်ထားတယ်ဆိုတဲ့သတင်းပေးပို့ကြမှာတော့
ဒါတော့တပ်မတော်စစ်ကြောင်းကလည်းတိုးတဲ့တောင်ကအဲ့ဒီဒီမော်တဲ့မှာလည်းအမေရိကန်တို့ကရှိနေတဲ့ဆိုတော့တကြီးဖြစ်နေနဲ့တော့အချင်းကြီးဆက်ပွဲတွေတော့
ဒီအကြောင်းကိုသတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကိုဝင်းမင်းတို့ကပြောပြပေးပါဦးခင်ဗျ
ရုရှားနိုင်ငံကနေထုတ်လိုက်တဲ့ဒါဇင်နဲ့ချီတဲ့အမေရိကန်သံတမန်တွေနဲ့မိသားစုဝင်တွေကဒီကနေ့မှပဲမော်စကိုမြို့တော်ကအမေရိကန်တပ်ရင်းကနေထွက်ခွာသွားကြပါတယ်။ပြည်နယ်ငံမှာရုရှားသရှူအောင်တယောက်ကိုဒါရုစိတ်နဲ့လွတ်ကျန်မှုမှာရုရှားရဲ့လက်ချက်ဖြစ်ဆွဆွဲခဲ့ပြီးတဲ့နောက်အပြန်အလှန်သံတမန်တွေကိုနှင်ထုတ်နေကြတာပါ။ရုရှားနိုင်ငံကနေထွက်ခွာဖို့နောက်ဆုံးသတ်မှတ်ထားတဲ့ဒီနေ့မှပဲဘက်စကာ၃စင်းနဲ့တပ်ရင်းကနေမော်စကိုလေစစ်ကိုထွက်ခွာခဲ့ကြတာဖြစ်ပါတယ်။ရုရှားထောက်လိုင်းရောဆာဂေးစကရပန်နဲ့တမိဖြစ်သူတို့ကိုမလ၄ရက်နေတုန်းကအစိတ်ခက်လှုပ်ချက်မှုမှာတော့တချင်းကဆိုဗီယက်ယူနီယံလက်ထက်မှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးအာယုံရော့ထိခဲ့စေတဲ့ဓာတ်ရုပ်စိတ်ကိုအသုံးပြုခဲ့ကြောင်းဗြိတိန်နိုင်ငံကပြောဆိုထားတာပါဗြိတိန်နိုင်ငံကိုပျက်ပြောင်းခိုလုံခဲ့တဲ့ရုရှားနှစ်ဖက်တရှူအောင်နဲ့တမိဖြစ်သူယူလီယာတို့ကိုတော့ဆလဗရီမျိုးကခုံနှိုင်းရတစ်ခုပေါ်မှာတတိလိမင်းမျောနေတာကိုအာဏာပိုင်တွေတွေ့ခဲ့ကြတာပါဗြိတိန်ဆိုရတော့လှုပ်ချန်တက်ပြတ်ဖို့ကြိုးပမ်းမှုဟာရုရှားရဲ့လက်ချက်ဖြစ်နိုင်မှုများတဲ့အကြောင်းပြောဆိုထားပြီးရုရှားဘက်ကတော့ဆွဆွချက်ကိုညှင်းဆန်ထားပါတယ်တခါမှနောက်ပိုင်းရုရှားနဲ့နောက်နိုင်ငံတွေကြားဆက်ဆံရေးတွေလည်းကျဆင်းလာခဲ့တာပါအမေရိကန်ဥရောပသမဂ္ဂ EU နဲ့မြောက်အတလန္တိတ်စာချုပ် NATO ဖွဲ့ဝင်နိုင်ငံတွေပါဝင်နိုင်ငံတော်များကရုရှားတန်တမန်150ကျော်ကိုနှင်ထုတ်ခဲ့ကြသလိုအပြန်အလှန်တွေနဲ့ရုရှားကလည်းသက်ဆိုင်ရာနိုင်ငံတွေကတန်တမန်တွေကိုနှင်ထုတ်ခဲ့တာဖြစ်ပါတယ်
အမေရိကန်ဘက်ကတရုတ်သွင်းကုန်အခွန်တိုးကောက်ဖို့ကြေညာခဲ့တဲ့အပေါ်တရုတ်ဘက်ကလည်းအလားတူတိုးကောက်ဖို့လက်တုံ့ပြန်အပီးလေးမှာပဲအမေရိကန်သမ္မတကရှော့ရှော့ပေါ့ပေါ့ပြန်ပြောလာပါတယ်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်အနေနဲ့တရုတ်နယ်ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေပြီဆိုတဲ့အနေအထားမဟုတ်ပါဘူးလို့ရှော့ပေါ့ပြောလိုက်ပါတယ်အမေရိကန်အနေနဲ့တရုတ်သွင်းကုန်ခွန်တွေသွင်းကုန်တွေပေါ်စပြီးအခွန်တိုးကောက်မယ်လို့ကြေညာခဲ့ပြီးရသဘတ်တွေအတွင်းမှာပဲတရုတ်ဘက်ကလည်းအလားတူဒေါ်လာ50ဘီလီယံနဲ့ညီမျှတဲ့အမေရိကန်သွင်းကုန်တွေပေါ်အခွန်ပြန်တိုးကောက်မယ်လို့မနေ့ကပဲလက်တုံပြန်ခဲ့တာပါသမ္မတထရမ့်ကဒီကုန်သွယ်စစ်ပွဲမျိုးကိုအရင်နှစ်ပေါင်းများစွာတုန်းကယူမိုက်တဲ့ဒါမှမဟုတ်အသုံးမချတဲ့လူတွေအမေရိကန်အစိုးရကိုကုစားပြုစဉ်ကဆင်နွှဲခဲ့လို့အရှုံးပေါ်ခဲ့ရပြီလို့လည်းအင်တာနက် Twitter ကနေမနေ့ကတက်ပြောခဲ့ပါတယ်အိမ်ပြီးတော့စီးပွားရေးချန်ပီယံရရှိချုပ် Larry Kudlow ကလည်းဒီတရုတ်သွင်းကုန်ခွန်တိုးကောက်ရေးကလက်တွေ့အကောင့်ထဲပေါ်ဖို့အဆင့်ကိုမရောက်သေးဘူးအခုကအဆိုပြုချက်အဆင့်မှာပဲရှိသေးတယ်လို့မနေ့ကပဲ Bloomberg သတင်းဌာနနဲ့ပြောရမှာထပ် Shop ပေါ်ပြောခဲ့ပါတယ်တရုတ်ကွန်ဒရေးဝန်ကြီးဌာနဘက်ကလည်းတရုတ်ဘက်ကအမေရိကန်သွင်းကုန်ခွန်သွင်းကုန်ခွန်တိုးကောက်ဖို့လက်တွေ့စအသက်ဝင်မှာကအမေရိကန်ဘက်ကသွင်းကုန်ခွန်တိုးကောက်တာဘတော့စအသက်ဝင်မလဲဆိုတဲ့အပေါ်မှာပဲမူတည်နေတယ်လို့ပြန်ပြောထားပါတယ်။အခုလိုအချိန်မှာမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဖွဲ့ရဲ့တရုတ်လေ့လာရေးဌာနကလက်ထောက်ညွှန်ကြားမှု Scott Kennedy ကတော့ဒီကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးနှစ်ခုအနေနဲ့ရေထူအပေါ်ရန်သဘောတူချက်တွေရဖို့အပေးယူလုပ်ကောင်းလုပ်နိုင်ပေမဲ့ကုန်သွယ်စစ်ပွဲကစသလိုဖြစ်နေပြီမျိုးဒီပြဿနာတွေကနောက်တရင်ဘတ်တွေအတွင်းကွဲပြောက်သွားမှာမဟုတ်ဘူးလို့သုံးတက်လိုက်ပါတယ်ခင်ဗျာ
အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်ဒေသကိုပြည်တွင်းကာကွယ်ရေးတပ်ဖွဲ့တွေဆီလုံးမဲ့စစ်စင်နဲ့ပတ်သက်လို့သမရအင်ပြူတော်ကမနေ့တုန်းကပဲချက်ပြခဲ့ပါတယ်တရားမဝင်ဝင်ရောက်နေထိုင်သူတွေရဲ့ပြဿနာကြီးထွားလာနေတာကိုရင်ဆိုင်မှုပြောဆိုနေတဲ့သမရဒေါ်နယ်ထရန့်ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်အစီအစဉ်ကိုထုတ်ပြန်လိုက်တာပါအမေရိကန်တပ်ဖွဲ့တွေနယ်စပ်ဒေသကိုဆီလုံးမဲ့စစ်စင်ဟာဥပဒေမဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုနှိမ်နှင်းမဲ့သမရထရန့်ရဲ့အစီအစဉ်တွေထဲမှာတော့ထူးခြားတဲ့ဆုံးဖြတ်ချက်အသစ်တစ်ခုလည်းဖြစ်ပါတယ်ဒီစိအစီအစဉ်အတွက်ချိန်ယူရမှာဖြစ်ပေမဲ့အမြန်ဆုံးအကောင့်ထည့်ဖွင့်နိုင်မှုစတင်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းလဲအမိမြေလုံခြုံရေးဝန်ကြီးခရစ်စတီယန်နယ်ဆန်ကပြောဆိုခဲ့တာပါအမ မေရိကန်ပြည်အစိုးမစစ်မှုထမ်းတာဝန်ယူထားသူတွေအနေနဲ့ဥပဒေမဲ့နေဆက်ဖြတ်ချက်ဝင်ရောက်လာသူတွေကိုဖမ်းဆီးတာမျိုးလို့ပြည်ရင်းကတရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာတာဝန်ပေးဖို့ပုံမှန်အားဖြင့်ကတော့ကန့်သက်ထားပါတယ်။ဒါပေမဲ့လည်းနေဆက်ဒေသလုံခြုံရေးအတွက်ပြည်ရင်းကော်ဝေးအရင်တပ်ဖွဲ့တွေကိုအခုဖြစ်တဲ့အမေရိကန်သမ္မတတွေတာဝန်ပေးလို့ရှိပါတယ်။အမိမြေလုံခြုံရေးဝန်ကြီးနယ်ဆန်ကတော့ပြည်ရင်းအရင်တပ်ဖွဲ့တွေအနေနဲ့နေဆက်မှာလုံခြုံရေးအတွက်စောင့်ကြည့်ထောက်လှမ်းမှုတွေနဲ့အထောက်အကူပေးရေးလုပ်ငန်းတွေမှာပါဝင်ကူညီသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အရင်တပ်ဖွဲ့ဝင်အင်းကဘလောက်ချထားမလဲဆိုတော့အမိမြေလုံခြုံရေးဝန်ကြီးကမပြောခဲ့ပေမဲ့လက်ရှိလိုအပ်ချက်ကိုဖြည့်ဆည်းနိုင်တဲ့အတိုင်းအတာထိချထားသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အရင်တပ်ဖွဲ့တွေကိုလက်နက်တက်ဆင်ပေးဖို့အစီအစဉ်ရှိမရှိဆိုတာကိုတော့အစိုးရအဆင့်မြင့်တာဝန်ရှိသူတို့ကဖြည့်ဆို့ဖို့ညှင်းဆန်ခဲ့ပြီးအသေးစိတ်ဆွေးနွေးနေဆဲဖြစ်ပြီးတပ်ဖွဲ့ဝင်အနေနဲ့ထိရောက်တာဝန်ယူသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အရင်တပ်ဖွဲ့တွေစစ်လုပ်မဲ့အမိန့်ကိုတော့သမ္မတထရမ့်မနေတော့ကပဲလက်မှတ်ရေးထိုးလိုက်ပြီးတက်တွေမလွတ်ခင်မှာတက်ဆန်ပြည်နယ်တွေကအတီးပြုတ်ပြေးကြရမှာလည်းဖြစ်ပါတယ်
။အမေရိကန်အနေနဲ့စီးရီးယားစစ်ပွဲဝင်တိုက်ပေးနေမှုကိုအခက်မြက်မြက်အဆုံးသတ်တော်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးမှIS အကြမ်းဖက်ဖွဲ့တွေချိန်မုံကြီးအတွက်ကိုတော့အရှိလေပိုင်းဒေတာတဝန်ကမဟာမိတ်နိုင်ငံတွေဘက်ကပူကျူးပန်းပေးဖို့အင်ပြီတော်ကတိုက်တွန်းလိုက်ပါတယ်။ Syria နိုင်ငံအတွင်း American စစ်ဆင်ရေးတွေအဆုံးသတ်ဖို့အချိန်လိုနေသေးတယ်လို့ American ထိတ်တန်းစစ်ရာရှိတွေကပြောနေတဲ့ကြားရကပဲ။သမ္မတ Trump ကတော့လက်ရှိ Syria မှာချထားတဲ့ American စစ်သား 2,000 လောက်ကိုပြန်ရုပ်လိုကြောင်းမနေ့ကပြောလိုက်ပြီးမှအခုလိုအင်ပြီတော်ဘက်ကတိုက်တွန်းလိုက်တာပါ။American စစ်သားတွေကိုဘယ်အချိန်စီးရီးယားကနေတိတိကျကျပြန်ခေါ်မလဲဆိုတာကိုတော့သမ္မတဘက်ကသူ့သဘောတခုတည်းနဲ့ထုတ်ပြောမှာမဟုတ်ဘူးလို့အင်ပြီတော်ပြောခွင့်ရ Sarah Sanders ကဆိုပါတယ် IS စစ်သွေးကြွတွေကိုချိန်မှုဖို့မဟာမိတ်တွေနဲ့ American တွေရဲ့ဆက်ပြီးလက်တွဲဆောင်ရွက်မှာဖြစ်ပေမဲ့ IS ပြန်လည်မထူနိုင်အောင်စီးရီးယားအနာပိုင်တွေကပဲဆက်လုပ်သွားဖို့အာရုံစိုက်ဆောင်ရွက်ရမယ်အကြောင်း Sarah Sanders ကဆက်ပြောခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်တွင်းကတော့သမ္မတ Trump က American က IS ကိုတိုက်ဖြစ်ရမှာအောင်မြင်မှုတွေရနေပြီးမချခင် American စစ်သားတွေ Syria ကနေထွက်လာနိုင်တယ်မှာဖြစ်ပြီးတခြားလူတွေကိုလည်း IS ကိုတိုက်ဖို့အလှည့်ပေးရမှာဖြစ်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5 meter 70 kHz 10683ည5 meter 79 kHz 15565နဲ့5 meter 25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အချင်းပြတ်ချဆမှုနဲ့ပြစ်ပေးခံထားရတာကိုအယူခံတင်ထားတဲ့အချိန်မှာအာမခံနဲ့လွတ်ပေးထားဖို့ဘရာဇီးသမ္မတဟောင်းလူအန်နရှီယိုလူလာဒါဆီဗာရဲ့ရှောက်လက်ချက်ကိုတရားရုံးချုပ်ကဒီကနေ့ပဲပယ်ချလိုက်ပါတယ်။တောင်အမေရိကတက်ကအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့ဘရာဇီးမှာဒီနေ့ထက်ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာရှင်းရန်ရောက်နေတဲ့သမ္မတဟောင်းတို့တော့တရားရုံးက6မဲ5မဲနဲ့ဆုံးဖြတ်ချက်ကြောင့်အထင်အရှားစီဖြစ်ခဲ့ပါတယ်။သမ္မတဟောင်းလိုက်ပါလာတယ်လို့ယူဆရတဲ့ကားစင်ပုဂ္ဂလိကပိုင်းစာအုပ်တစ်ခုနဲ့ဝင်သွားတဲ့အချိန်မှာတော့ထောက်ခံသူတွေကဆက်လက်တက်ပေါ်ဝင်သွားမယ့်အကြောင်းလဲအော်ဟစ်ခဲ့ကြတာပါ။သမ္မတဟောင်းနဲ့ထောက်ခံသူတွေကတော့အချင်းပြတ်ချဆမှုဆွဆွဲချက်ရနိုင်ငံရေးရွေးချယ်တွေပေါ်နေတဲ့အကြောင်းပြောနေကြပါတယ်။သမ္မတဟောင်းကိုထောက်ခံသူတွေနဲ့စန့်ကျင်သူတွေရဲ့စာနာပြပွဲတွေပေါ်နိုင်တဲ့အတွက်လဲအာဏာပိုင်တွေကမြို့တော်များမှာကြိုတင်ပြင်ဆင်နေရပါတယ်။အချင်းပြတ်ချဆမှုနဲ့ထောင်နေတဲ့စစ်နှစ်နှစ်စီရင်ချက်တွေမကြခင်မှာအချင်းကြခံဖို့အလားအလာရှိနေပေမဲ့လဲတရားရေးလုံခြုံရေးမှာဟန်တားတွေကြောင့်အနည်းဆုံးရှစ်သတင်းပတ်ထီတော့ဖြစ်လာအောင်မဟုတ်ပါဘူး။ကမ်းခြေမှာတက်ခန့်တွေတစ်ခုပေးဖို့ဂရီပေးခဲ့တဲ့ဆော့လွေကုမ္ပဏီတစ်ခုကိုအမြတ်ဆုံးရမယ့် contract တွေရအောင်အကူအညီပေးခဲ့မှုနဲ့သမ္မတဟောင်းကိုပြီးခဲ့တဲ့နှစ်ဇူလိုင်လထဲမှာပဲအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့တာပါ
။မြောက်ကိုရီးယားနျူကလ িয়ার တင်းမာမှုပြဿနာအဖြစ်ရှာနိုင်ရေးဒီလနောက်ပိုင်းလို့ဖို့စီစဉ်ထားတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့အစည်းအဝေးတစ်ခုကိုဒီနေ့ကျင်းပခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တက်ရောက်ကြမဲ့ဧပြီလ29ရက်နေ့လို့ဖို့ရှိတဲ့ဒီထိပ်သီးဆွေးနွေးပွဲပြင်ဆင်ရေးလို့ဖို့အဆင့်ဆွေးနွေးပွဲကိုနေဆက်ရွာပန်မွန်ဂျွန်မှာလုပ်ခဲ့ရမှာလုံခြုံရေးအခမ်းအနားလုပ်ငန်းစဉ်တွေနဲ့သတင်းထုတ်ပြန်မှုကိစ္စရပ်တွေကိုဆွေးနွေးဖို့ပြင်ဆင်ထားခဲ့ကြပါတယ်။တောင်ကိုရီးယားသမ္မတအင်ပြာတော်ကဒီချိုတင်ပြင်ဆင်ဆွေးနွေးပွဲကဆွေးနွေးချက်တွေကိုနောက်ဆုံးသဘောတူညီချက်မရသေးဘဲထုတ်ပြန်ကြေညာတာမလုပ်ဖို့နှစ်ဖက်လုံးကသဘောတူထားတယ်လို့ကြေပြောထားပါတယ်။နောက်ပြင်ဆင်ရေးစီဝေးတစ်ခုမှလည်းကင်ဂျွန်အန်အနေနဲ့တောင်ကိုရီးယားဘက်ကဒီပန်မွန်ဂျွန်ရွာလေးမှာကျင်းပမဲ့ထိပ်သီးပွဲကိုဘလို့လာရောက်မဲ့ပုံစံအသေးစိတ်ကိုညှိနှိုင်းကြဖို့ရှိနေပါတယ်။တဲ့မီဒီယာတွေထဲမှာတော့ကင်အနေနဲ့သင်္ကေတမြောက်အောင်တောင်မြောက်ကိုရီးယားစစ်ရေးနယ်နိမိတ်သတ်မှတ်ချက်လိုင်းကိုလမ်းလျှောက်ပြီးဖြတ်မယ်လို့ခန့်မှန်းနေကြပါတယ်။ဒါအပြင်ကင်နဲ့မွန်အဲ့ဒီနေ့မှာဘယ်နှချိန်တွေ့ကြမယ်ဆိုတာနဲ့ဒီတွေ့ဆုံမှုတွေရဲ့တစိတ်တစ်ပိုင်းကိုတရရဲ့ရုပ်သံကနေထုတ်လွှင့်မလွှင့်ဆိုတာတွေကိုလည်းဆွေးနွေးဖို့ရှိနေပါတယ်။ 1950-53 ခုနှစ်အတွင်းဖြစ်ခဲ့တဲ့ကိုရီးယားနိုင်ငံစစ်ပွဲအပြီးတတိယအကြိမ်မြောက်ရှာရှာပါပါဖြစ်လာမဲ့ဒီထိပ်သီးဆွေးနွေးပွဲနောက်ပိုင်းမှာလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ရဲ့ပထမဆုံးထိပ်သီးဆွေးနွေးပွဲကိုမေလကုန်မှာကျင်းပဖို့ရှိနေပါတယ်ခင်ဗျာ
။ဆွန့်ပြစ်မှတ်တွေနဲ့ညဉ့်ဉဲမှုတွေပေါ်ဆိုးရိမ်မှုတွေကြောင့်ဖိလစ်ပိုင်နိုင်ငံကနာမည်ကျော်အပန်းဖြစ်ကျွန်းဘိုရာကီကို6လပိတ်ထားဖို့သမ္မတရိုဒရီဂိုဒူတာတေကကြေညာလိုက်ပါတယ်။ဒီလဧပြီ26ရက်နေ့ကဆက်လို့ပိတ်မဲ့အစီအစဉ်ကိုမနေ့နောက်ပိုင်းမှာပဲသမ္မတကကြေညာသွားပေမဲ့အသေးစိတ်ကိုပြောတာမျိုးတော့မရှိပါဘူး။သမ္မတရဲ့ဆွန့်ပြစ်ချက်ကြောင့်ဖိလစ်ပိုင်နိုင်ငံမှာနာမည်အကြီးဆုံးအပန်းဖြစ်ကျွန်းကိုနှစ်စဉ်တန်းတဲ့ချီလာအောင်လို့ရှိကြတဲ့ဧည့်သည်တွေကိုဝန်ဆောင်မှုပေးနေတဲ့ခီးသွွားလုပ်ငန်းကဝန်ထမ်းထောင်ပေါင်းများစွာရဲ့ရည်ရည်အတွက်မိခွန်းနဲ့လည်းထွက်ပေါ်လာနေပါတယ်။သမ္မတဒူတာတေကတော့ကျွန်းပေါ်မှာရှိတဲ့ဟိုတယ်ဆက်သောက်ဆိုင်နဲ့တခြားစီးပွားရေးလုပ်ငန်းတွေဟာအမိုက်ထရိုက်တွေကိုပင်လယ်ထဲဓာတ်ရိုက်ဆွန့်ပစ်နေတဲ့အတွက်အညစ်အကြေးခံကြီးတစ်ခုလို့ဖြစ်လာနေတဲ့အကြောင်းပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲပြစ်တင်ဆွဆွဲထားပါတယ်
။တတိယမြောက်မဲခေါမြို့ဝန်းကော်မရှင်ထိပ်သီးဆွေးနွေးပွဲကိုကမ္ဘောဒီးယားနိုင်ငံ CM RIP မြို့မှာဒီနေ့ကျင်းပခဲ့ပြီးမဲခေါမြို့ဝန်းဒေသဖွံ့ဖြိုးရေးဆိုင်ရာစင်ခေါ်မှုတွေနဲ့အခွင့်အလမ်းတွေနောက်လှုပ်ဆောင်ပြီးသားတိုးတက်မှုအခြေအနေတွေကိုဆွေးနွေးသုံးသပ်ခဲ့ကြပါတယ်။မဲခေါမြို့ဝန်ဒေသမှာရရှိခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေရှိလာအောင်တိုးမြှင့်ဆောင်ရွက်ဖို့ရည်ရွယ်ပြီးဒီဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်။မဲခေါမြို့ဝန်ဒေသရေနဲ့သဘာဝအရင်းမြစ်တွေရရှိခံအောင်ကြီးကြပ်ဖို့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကသူ့မိန့်ခွန်းထဲမှာထည့်ပြောသွားကြောင်းကမ္ဘောဒီးယားသတင်းဌာနကဆိုပါတယ်။မဲခေါမြို့ဝန်တခြားနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုလင်းနေတဲ့ချိန်ကျင်းပတာဖြစ်ပြီးဒီနေ့မှာတော့ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယား၊ထိုင်း၊လာအိုနဲ့ဗီယက်နမ်တို့တက်ရောက်ပြီးတရုတ်နဲ့မြန်မာဘက်ကလည်းဆွေးနွေးပွဲမိတ်ဖက်နိုင်ငံတွေဖြစ်တက်ရောက်ခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာမြန်မာပြည်ဆိုင်ရာသတင်းတွေမတိုင်ခင်အခုရင်ဆုံး American တပ်ဖွဲ့တွေနဲ့ဆိုင်တဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်ဆီးရီးယားက American တပ်ဖွဲ့တွေကိုပြန်လည်ခေါ်ယူဖို့ကိစ္စကတော့အချိန်စောလွန်သေးတယ်လို့အမေရိကန်စစ်ဖက်အရာရှိတွေနဲ့သုံးသပ်သူတွေကသတိပေးနေပါတယ်။သမ္မတဒေါ်နယ်ထရမ့်ကဆီးရီးယားမှာရှိတဲ့အမေရိကန်တပ်တွေကိုမကြာခင်ပြန်လည်ခေါ်ထုတ်သွားမယ်လို့ဒီသတင်းပတ်အစောပိုင်းမှာထပ်လောင်းပြောခဲ့ပါတယ်။အမေရိကန်တပ်တွေကြော်တော်နောက်ခံပေးထားတဲ့ကတ်တပ်ဖွဲ့တွေက IS ထိန်းချုပ်ထားတဲ့နယ်မြေအတော်များများကိုပြန်လည်သိမ်းပိုက်ထားပေမဲ့တူရကီကတော့ဆီးရီးယားမြောက်ပိုင်းကကတ်တွေကိုထိုးစစ်ဆင်နေပါတယ်။ IS တွေရဲ့ဘေးအန္တရာယ်ကင်းရှင်းတဲ့အချိန်မှသာအာဏာရရက်ကိုဒေသခံတွေစီပြန်လည်လွှဲပြောင်းပေးသွားမယ်လို့အင်ပီရိုကမနေ့ကပြောပေမဲ့ရဲ့အတိအကျပြောဆိုခြင်းမရှိပါဘူး Celestis Hope ပေးပို့တဲ့သတင်းလွှာကိုကိုအောင်ကတင်ပြမှာပါသူစပိုင်းဆိုင်ရာအခက်အခဲကြောင့်ကျွန်တော်တို့အတန်ဖိုင်မပွင့်တာကိုတောင်းပန်အပ်ပါတယ်ခင်ဗျာအခုကျွန်တော်တို့ဒီနိုင်ငံကသတင်းလွှာတွေကိုဇက်တိုက်စုစုလို့တင်ဆက်သွားဖို့ရှိပါတယ်နောက်ပိုင်းမှာလည်းကချင်နဲ့ပတ်သက်ပြီးတော့သတင်းတွေကိုလည်းထုတ်လွှင့်သွားမှာပါခင်ဗျာအခုတော့ရခိုင်နဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်အဲ့ဒီစီစဉ်မတိုင်ခင်မှာကုနာကကျွန်တော်တို့မေးဆက်ပေးခဲ့တဲ့ US American တပ်ဖွဲ့တွေစီးရီးယားကနေနှုတ်ထွက်မယ်ဆိုတဲ့ကိစ္စကိုအရင်ဆုံးနှားဆင်ကြည့်အောင်ပ
ါစီးရီးယားမှာ American တပ်ဖွဲ့ဝင် 2000 လောက်ရှိပြီးအများစုကမြောက်ပိုင်းက Manbij မြို့နားမှာတပ်ဆွဲထားတာပါတချိန်က IS အကြမ်းဖက်တွေသိမ်းပိုက်ထားတဲ့ဒီနယ်မြေကို American ကြောတော့နောက်ခံပေးထားတဲ့ဒေသခံကတပ်ဖွဲ့တွေကအခုအခါမှာပြန်လည်ထိန်းချုပ်ထားနိုင်ချိန်မှာတော့ American သမ္မတ Donald Trump ကအမေရိကန်တပ်ဖွဲ့ဝင်တွေအိမ်ပြန်မှုအချိန်တက်ပြီလို့ပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းဒလိုလို့ဖို့အချိန်သိပ်ဆောနေသေးတယ်လို့အမေရိကန်ရဲ့ဒေသခံစစ်ဖက်ခေါင်းဆောင်တွေကပြောပါတယ်။ Manbij စစ်ကောင်စီအဖွဲ့ဝင်မိုဟာမက်အဘူအဒဲလ်က
ISW ထိန်းချုပ်ထားတဲ့နယ်မြေတွေကိုအတူတကွပြန်လည်သိမ်းပိုက်ခဲ့ကြပြီးကျွန်တော်တို့ဟာမဟာမိတ်တွေမိတ်ဆွေတွေပါနိုင်ငံသားဌာနနဲ့ပင်ဒဂွန်ရဲ့ကြီးညာချက်ထဲမှာလည်းကျွန်တော်တို့နဲ့အတူဒေတာရင်းမှာအတူလှုပ်ရှားနေကြတဲ့တပ်ဖွဲ့ဝင်တွေအရာရှိတွေကလည်းသူတို့အနေနဲ့ Manbij မှာဆက်ရှိသွားမယ်လို့ပြောပါတယ်
အမေရိကန်ကကြောတော့နောက်ခံပေးထားတဲ့အဖွဲ့တွေနဲ့တူရကီကထောက်ခံပေးထားတဲ့အဖွဲ့တွေကြားထိတ်တဲရင်ဆိုင်နေတဲ့နယ်မြေအနီးတောင်ကုန်းတစ်ခုပေါ်မှာအမေရိကန်တပ်ဖွဲ့တွေဟာမကြသေးခင်ကမှတက်ဆွဲနေရယူထားပါတယ်။ရှေ့တန်းစီဦးစီးမှုတဦးဖြစ်သူအဲလီမန်ဘစ်က
ကဝစ်ကန်ဒေါ်ရီယာထလဆာ
အရင်တုန်းကတော့လှည့်ကင်းပဲရှိတာပါ။အခုတော့ပိုအဆင်ပြေသွားပါပြီ။တူရကီပဲဖြစ်ဖြစ်တခြားဘသူတွေကပဲဖြစ်ဖြစ်လာတိုက်လို့မရအောင်ဒီဒေတာကိုကာကွယ်ထားနိုင်ပါပြီ။
အမေရိကန်တပ်ဖွဲ့တွေကိုစီးရီးယားကပြန်ခေါ်မှဖြစ်ပေမဲ့ရဲအတီးကျသတ်မှတ်ထားတာတော့မရှိဘူးလို့ဗိုလ်တဟုနဲ့အင်မီရောကသတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရဆရာဟက်ကဘီဆန်နတ်စ်ကပြောပါတယ
် We want to focus on transitioning to
ဒီဘက်ကတပ်ဖွဲ့တွေစီပြန်လွှဲပြောင်းပေးဖို့အဓိကထားလုပ်နေပါတယ် ISIS တွေပြန်မလာနိုင်အောင်လည်းထိ ंछ ုပ်ပြီးသားအခြေအနေတွေပြန်ဆိုးဝါးမသွားအောင်အသေးချဆောင်ရွက်သွားပါမယ်တမရရဲ့ခေါင်းဆောင်မှုအောက်မှာအောက်ပွဲတွေရခဲ့တာကြောင့်အခုလိုအခြေအနေကောင်းတွေပေါ်ပေါက်လာပြီးတဲ့နောက်မှာအပြောင်းလဲတွေကိုလှုပ်ဆောင်သွားပါမယ
်တချို့သုံးသပ်သူတွေကတော့စီးရီးယားမှာ IS စစ်သွေးကြတွေဆက်ရှိနေစေပဲလို့ပြောပါတယ်သူတို့တွေကနေမီတွေကိုလက်လွတ်လိုက်ရပေမဲ့အတိုင်းအတာတစ်ခုအထိဩဇာလွှမ်းမိုးထားနိုင်နေတာကြောင့်ဒီဒေသကိုလုံးဝထိန်းချုပ်နိုင်ဖို့ဒေသခံတပ်တွေကကြိုးစားနေတယ်လို့ဆိုပါတယ်မူဝါဒရေးရာကြံပေးအဖွဲ့ Wilson Center ကနိုင်ငံရေးသုံးသပ်သူအေမီ Austin Holmes က
Trump's advisors today and in the past few days
ငွေရရဲ့တွေတုန်းကရောဒီရက်ပိုင်းမှာပါစီးရီးယားကနေ American တပ်တွေကိုအလောတကြီးပြန်မြုပ်သိမ်းဖို့ Trump ကိုသူ့ကြံပေးတွေကဖြောင်းပြနေပါတယ်ဒီလိုလုပ်မယ်ဆိုရင်ဒါဟာ American ကြိုးစည်းဝါးဆိုရတဲ့ Russia, Iran နဲ့ Syria ဆိုရကိုပို့ပြီးနှီးစပ်အောင်တွန်းပို့တယ်လို့ဖြစ်နေမှာပေါ့ဒီအချိန်လေးဟာတူရကီအစိုးရအနေနဲ့အဖရင်ကနေတာရီဖတ်နဲ့အရှိဘက်ဒေတာစီစီရေးအရာတိုးပြီးကျူးကျော်ဖို့အားပေးတယ်လို့လည်းဖြစ်ပါလိမ့်မယ
် IS စစ်သည်ကြွားတွေကိုတက်ခိုက်နေတဲ့ Syria နဲ့ Iraq ကခါတပ်ဖွဲ့ဝင်တွေကိုအမေရိကန်ကကြောတော့နောက်ခံပေးနေတာကြောင့် NATO မဟာမိတ်ဖြစ်တဲ့တူရကီနဲ့အမေရိကန်ကြားဆက်ဆံရေးဆိုးရွားလာနေတာလည်းဖြစ်ပါတယ်ခင်ဗျာ
Syria American အရေးကိုအောင်ပြောပြသွားတာပါနောက်ပိုင်းမှာတကြံကာလအကျိုးတချင်းတစ်ပုတ်နားဆင်ရဖို့ရှိပါတယ်အခုတော့ရခိုင်အရေးကိုကြည့်အောင်ပါရခိုင်ပြည်နယ်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပြီးနောက်အဲ့ဒီဒေသတွေမှာမွတ်စလင်မဟုတ်သူတွေပြန်လည်အခြေချနေထိုင်လာကြပါတယ်မွတ်စလင်တွေမရှိတော့တဲ့ကျေးရွာတွေမှာပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကလူမှုအတိုင်းဝိုင်းအလုံးအတွက်ဖြစ်တယ်လို့မြန်မာအာဏာပိုင်တွေကခုခံပြောဆိုနေပါတယ် AFP သတင်းပေါ်အခြေခံပြီးမတ်တင်ဂီထက်ကပြောပြမှာပ
ါတခါကရိုဟင်ဂျာမွတ်စလင်တွေအခြေချခဲ့ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြန်လည်အခြေချစခန်းသစ်တစ်ခုအဝင်မှာတော့ဗုဒ္ဓဘာသာသာသနာအလံကိုလွှင့်ထူထားပါတယ်ရိုဟင်ဂျာမွတ်စလင်တွေတိတ်နေချပြီးဒေသတွင်းကနေထွက်ပြေးခဲ့ရပြီးနောက်မှာရခိုင်တိုင်းရင်းသားတို့ကအဲ့ဒီနေရာကိုရွှေ့ပြောင်းအခြေချလာတာဖြစ်ပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကနေပြောင်းရွှေ့လာသူမတ်ချစ်ဆန်အိမ်ကတော့အခုလိုပြောပါတယ်
။လာခဲ့ဖို့အဆင်ပြေမရှိပါဘူး။ကြောက်လေကြောက်ပါတယ်အေးကလာတယ်။ဟုတ်ပါ။အ
ဲ့တော့အခုသူတို့မရှိဘူးဆိုလို့ပြန်နေမယ်ဆိုပြီးတော့လာတာပေါ့
။သူတို့မရှိတော့ဘူးဆိုတော့ဒီမှာမျိုးတွေဆိုရင်လည်းပြမိမဆုံပြရတယ်။ကိုလည်းနေချင်တဲ့စိတ်လည်းရှိတယ
်။ရိုဟင်ဂျာတိတ်နေချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတာကြောင့်လစ်လက်သွားတဲ့ဒေတာတွင်ကကြေးရွာတွေမှာမြန်မာအစိုးရကပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုအကြည့်အကျဲဆောင်ရွက်လာတာပါအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့ဒီလောက်ရကရိုဟင်ဂျာတွေရဲ့သဘောဆန္ဒမပါဘဲသူတို့ရဲ့ဘိုးစဉ်ပေါင်းဆက်မြေမှာတခြားသူတွေနဲ့အစားထိုးဖို့လုံခြုံရေးကိုပိုပြီးတော့တင်းကျပ်ဖို့ကြိုးစားတဲ့လောက်ရလို့ပြောဆိုရှုတ်ချထားပါတယ်မြန်မာအာဏာပိုင်တို့ကတော့ဖွံ့ဖြိုးရေးလုပ်ငန်းတွေကလူမှုအတိုင်းဝိုင်းအလုံးအကျိုးခံစားရမှာဖြစ်တယ်လို့ခြေပပါတယ်။မောင်တော်မြို့နယ်အုပ်ချုပ်ရေးမှုဦးမြင့်ခိုင်ကတော့အခုလိုပြောပါတယ်
။ပထမကရွာတွေကဒီစနစ်မကျခဲ့ဘူး။စနစ်မကျခဲ့ဘူး။ရွာတွေတည်ခဲ့တာနှစ်ပေါင်းသူတို့ဆယ်ကနေရာကနေရှိမှာပေါ့
။မြန်မာနိုင်ငံတွင်းမှာဘိုးစင်ပေါင်းဆက်နေထိုင်လာခဲ့ပေမဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်အစိုးရအဆက်ဆက်အသိအမှတ်မပြုသလိုခီးသွာလာခွင့်ကိုလည်းကန့်သက်ပိတ်ပင်ထားတာပါအခုဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့တိတ်နေချီတဲ့ရိုဟင်ဂျာတွေပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့သဘောတူထားပေမဲ့လုပ်ငန်းစဉ်ကနှောက်နှေးနေပါတယ်ထောင်နေချီတဲ့ရိုဟင်ဂျာတွေကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်နိမိတ်မြင်းပေါ်ကမြန်မာပိတ်မိနေကြတာပါရိုဟင်ဂျာဒုက္ခသည်စခန်းရဲ့ခေါင်းဆောင်ဒေးလ်မိုဟာမက်ကတော့သူတို့ကဘင်္ဂလီတွေမဟုတ်ဘူးဆိုပြီးပြောပါတယ
် We have no intention enter Bangladesh we are not Bangali
ကျွန်တော်တို့ကတော့ဘင်္ဂလားဒေ့ရှ်ကိုမသွားပါဘူးကျွန်တော်တို့ကဘင်္ဂလီတွေမဟုတ်ပါဘူးကျွန်တော်တို့ကမြန်မာနိုင်ငံသားတွေပါ
မြန်မာနိုင်ငံမှာတော့ဒီလူတွေဟာရိုဟင်ဂျာဆိုတာကိုအသိအမှတ်မပြုဘဲဘင်္ဂလားဒေ့ရှ်ဘက်ကနေခိုးဝင်တဲ့ရွှေ့ပြောင်းနေအဖြစ်ဘင်္ဂလီလို့ပဲခေါ်ကြတာပါရိုဟင်ဂျာရေးကိုအဓိကထားတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီရဲ့အတွင်းရေးမှူးကိုကျော်စိုးအောင်ကတော့အခုလို့ပြောပါတယ
်ချင်းချောက်မှုလည်းရှိတယ်ချင်းချောက်မှုလည်းရှိတယ်ဟိုတိုက်ခိုက်မှုလည်းရှိတယ်ဒါတွေကိုတော့ကြော်လွှမ်းပြီးတော့သူတို့ငွေရည်မျိုးကိုမစွန့်ခွာကျင်တာအများနဲ့ရှိတယ်
ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေကိုစီစစ်ပြီးပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်ကလည်းကြန့်ကြာနေပြီးအခုချိန်ထိတရောက်မှပြန်မလာနိုင်သေးပါဘူး။ဒါပေမဲ့တချင်းကသူတို့နေထိုင်ခဲ့ကြတဲ့နေရပ်တွေမှာတော့အရင်လိုမဟုတ်တော့ဘဲဖွံ့ဖြိုးရေးလုပ်ငန်းတွေတွင်တွင်ကျယ်ကျယ်ဆောင်ရွက်နေကြပါတယ်ရှင်။
မှန်တင်ကြီးတိုင်းဖြစ်ပါတယ်ခင်ဗျာ။ရခိုင်ဒေသကနေကချင်ပြည်နယ်ဘက်အခြေအနေကိုလည်းပြောပြခြင်းပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်ဟူးကောင်းကျန်းဝန်းဒေသမှာဒီလ၁၀ရက်ကစတင်ပြီးကချင် KIA တပ်ကပျောက်ကြားစစ်ဆင်ရေးနဲ့မိုင်းစစ်ဆင်ရေးတွေစတင်တော့မှာဖြစ်တာကြောင့်ဒေသတွင်းမှာရွှေနဲ့ပရင်တူးဖော်နေတဲ့လုပ်ငန်းရှင်တွေနဲ့လက်လုံလက်စားပြည်သူတွေအများဆုံးထွက်ခွာသွားကြဖို့တတိပေးလိုက်ပါတယ်။အချိန်မရွေးတိုက်ပွဲတွေဖြစ်လာနိုင်တယ်လို့ KIA ဘက်ကတတိပေးနေတာပါ။ VOA သတင်းတော့ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။
ဟုတ်ကဲ့ပြီးခဲ့တဲ့လပိုင်းတွေကတနိုင်းမြို့နယ်ဟူးကောင်းကျိုင်ဝမ်ကရွှေမော်ပြင်းမော်တူးပေါ်ရဒေသမှာအစိုးရစက်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒီရက်ပိုင်းတွေအတွင်းမှာလည်းထပ်မံပြင်းထန်လာမယ့်အခြေအနေတွေရှိနေပါတဲ့ဒါကတော့ဟူးကောင်းကျိုင်ဝမ်ဒေသမှာအခြေစိုက်ထားတဲ့ KIA တပ်ရင်း၁၄ကဒီလ၁၀ရက်နေ့ကစပြီးစစ်စင်ရေးတွေဆောင်ရွက်မှာဖြစ်တာကြောင့်ဒေသအတွင်းမှာရွှေနဲ့ပရင်တရားမဝင်တူးဖော်နေတဲ့လုပ်ငန်းရှင်နဲ့လက်လုံလက်စားပြည်သူတွေအများဆုံးထွက်ခွာဖို့ဒီနေ့ရက်စွဲနဲ့သတိပေးစာထုတ်ပြန်လိုက်တာကြောင့်ဖြစ်ပါတယ်။ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကသတိပေးစာထုတ်ပြန်ရတဲ့အကြောင်းကိုအခုလိုပြောပါတယ်။
အဲ့ဒီရှင်မောပြင်းမောတဲ့မှာတမတော်ကလည်းပြည်သူလူထုကိုပြန်ခေါ်ပြမရွှေပြည်ပြန်လုခိုင်းတာပြင်းမောတွေပြန်လုခိုင်းတာဆိုတဲ့တဲ့ရင်းလေးကြားပါတယ်ဆိုတော့တမတော်တစ်ကြောင်းကလည်းတိုးတဲ့တောင်းခဲအဲ့ဒီပြင်းမောတဲ့မှာလည်းအမေးတမ်းတို့ရရှိနေတဲ့ဆိုတော့တကြီးစင်းနေတဲ့တော့အချင်းကြီးဖက်ပွဲတွေတော့ပြန်ဖြစ်နိုင်တဲ့အနေအထားလာတာတွေရှိပါတယ်အဲ့တော့ဒီလိုလူထုတွေဒုက္ခမရောက်အောင်ပေါ့ဒုက္ခမတွေ့အောင်ရှင်ကျင်ပြီးမှထွက်ခိုင်းတာကုညီညာကိုပြန်ခိုင်းတဲ့သဘောမျိုးနဲ့ဒီသတိပေးစာတွေထုတ်ခဲ့လို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်အရင်နှစ်ပိုင်းတွေကရွှေမော်ပြင်းမော်တွေရှိရာနယ်မြေကို KIA ကထိန်းချုပ်ထားခဲ့တာပါပြီးခဲ့တဲ့နှစ်ကတော့တမ်မရော်ကဒီဒေသမှာ KIA ကတရားမဝင်တရားစာတတူးဖော်တာကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတယ်ဆိုပြီးနယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ပါတယ်ဒီနှစ်ဇန်နဝါရီလပိုင်းမှာတော့တိုက်ပွဲတွေပြင်းထန်ခဲ့ပြီးဒီဒေသကိုတမ်ရော်ကထိန်းချုပ်နိုင်ခဲ့ပါတယ်။လက်ရှိအချိန်မှာလည်းရွှေနယ်ပြင်တူးဖော်တာတွေရှိနေတယ်လို့ကြားသိရကြောင်းတနိုင်းဒေသခံတယောက်ကအခုလိုပြောပါတယ်
။ချုပ်တမီတွေကတော့ကိုယ့်လက်ထဲတော့ရင်းလို့ရတယ်ဒါပေမဲ့ဒီလိုလုပ်ရတယ်ဆိုတော့ပြင်းကြတော့လို့ပြောတာ။ကိုယ့်အမအနေနဲ့လည်းတိုက်ပွဲဖြစ်နေတဲ့နေရာဖြစ်နေတယ်လေ
။ရွှေနယ်ပြင်တူးဖော်သူတွေနဲ့နှိစက်သူတယောက်ကတော့ KIA တရင်ဆက်လေးရဲ့သတိပေးထုတ်ပြန်ချက်အပေါ်အခုလိုသုံးသပ်ပါတယ်။
ဒုက္ခဒီကောင်ကကျဲလို့တော့တရားမဝင်ဘူးဆိုမှလုပ်နေတာသိတယ်ကွာအဲ့မင်းရှင်းနေတော့မင်းလုပ်တယ်ကွာအခုကျတော့သူတို့နဲ့ဗိုင်းတဲ့လူတွေသူတို့နဲ့ရှင်းနေတဲ့လူတွေသူတို့နဲ့ဒီကတဲ့လူတွေတော့ပြန်လုပ်မယ်ပါညာပေါ့ကွာအခုကျတော့တမ်းမတော့တင်းကြီးပြီးတော့ဝမ်ပန်တာတိတရတယ်ကိုတော့ဒီဘက်နဲ့ညီမလုပ်ကြလို့ရပြီပါညာဖြစ်ကြတယ်လေဒီမျိုးကောလာဟာလာဒီရစီတို့ကြတဲ့သူတို့လည်းဝင်နေဝင်ကြတယ်ကိုအဲ့ဒါကြည့်ခဲ့တဲ့အဲ့ဒီပြန်ထုတ်ပြန်ချက်လုပ်တာရှိပါလား
လွန်ခဲ့တဲ့2019ခုနှစ်ဇွန်လအတွင်းကလည်းနေမြေရှင်းလင်းရေးဆောင်ရွက်မှာဖြစ်တာကြောင့်ရွှေမော်ပြင်းမော်တွေမှာနေထိုင်အလုပ်လုပ်ကင်သူတွေကိုထွက်ခွာဖို့အတွက်တပ်မတော်ကရဟယင်ဘော်ကနေစာကြဲချပြီးသတိပေးခဲ့ဘူးပါတဲ့အဲ့ဒီနောက်ပိုင်းမှာတနိုင်းဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီနှစ်ဇန်နဝါရီလပိုင်းမှာတော့ရွှေနဲ့ပြင်းတူးဖော်သူ3000ကျော်လောက်တိုက်ပွဲတွေကြားမှာပိတ်မိခဲ့ဘူးပါတဲ့
သွားစီရရှင်ဒီလိုပြပါစေခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအစိုးရတပ်တန်းနှစ်နှစ်ပြည့်မိကွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီလျှောက်လန်းရင်းနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အားယူနေရစေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအစီအပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။စူရာတွေကို VOAS နေနေညာတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bambies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်သက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ် သတိကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။သောရရှင်များခင်ဗျာမကြာခင်ရက်ပိုင်းအတွင်းမှာပဲမဟာအတာတကြံကာလရောက်လာတော့မှာပါ။ဒါကြောင့်သောရရှင်တွေအတွက်တကြံတေးတခြင်းတစ်ပုဒ်ကိုတင်ဆက်လိုက်ရပါတယ်။ဆိုတော့ LS ရဲ့တကြံညနေခင်းဆိုတဲ့တချင်းကိုဒီလောက်နဲ့ပဲနှစ်သိမ့်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာအခုရေဒီယိုအစီအစဉ်ပြပြချင်းမှာပဲရုပ်မြင်သံကြားအစီအစဉ်တွေကိုတော့ည9:00နာရီ9နာရီခွဲအထိ Asia Set 7 Jerusalem ကနေဖမ်းယူရှုစားနေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
ရုရှားနိုင်ငံကနေထုတ်လိုက်တဲ့ဒါဇင်နဲ့ချီတဲ့အမေရိကန်တန်တမန်တွေနဲ့မိသားစုဝင်တွေဒီကနေ့ပဲမော်စကိုမြို့တော်ကအမေရိကန်တန်ရုံးကနေထွက်ခွာသွားပါတယ်။ဗြိတိန်နိုင်ငံမှာရုရှားသရှူအောင်တယောက်ကိုဒါရုစိတ်တက်နဲ့လုပ်ကြမှုမှာရုရှားရဲ့လက်ချက်ဖြင့်ဆွဆွဲခဲ့ပြီးတော့အပြန်အလှန်တန်တမန်တွေကိုနှင်ထုတ်နေကြတာပါ။အမေရိကန်ပြည်သူဆိုတာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ဖြစ်နေပြီလို့ပြောဆိုမှုတွေကိုသမတ်တော်နဲ့ထရန့်ကပယ်ချလိုက်ပါတယ်။အမေရိကန်ကတရုတ်သွင်းကုန်တွေပေါ်ခွန်စည်းချက်မဲ့အစီအစဉ်ပေါ်တုံ့ပြန်တဲ့အနေနဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်ခွန်ကောက်မဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကလည်းကြေညာထားတာပါ။တောင်နှမြကိုရီးယားကောင်ဆောင်တွေဒီလနောက်မှတွစ်ဆုံမဲ့ထိတိဆွေးဝတ်တဲ့အကျုံညီနိုင်ဆွေးနွေးမှုတွေဒီကနေ့ကျင်းပပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဒီလ29ရက်နေ့တွစ်ဆုံမှုအစီအစဉ်နဲ့ရွေးဆွဲဖို့နှစ်နိုင်ငံနဲ့ဆက်ကပမွန်ဂျွန်ကျေးရွာမှာတာဝန်ရှိသူတွေတွစ်ဆုံဆွေးနွေးခဲ့ကြတာပါ။ရွှေဂျာဒုက္ခသည်တွေကိုဥရောပနိုင်ငံတွေကသာလက်ခံသွားမယ်ဆိုရင်ဖိလစ်ပိုင်နိုင်ငံအနေနဲ့လည်းလက်ခံကျေစုသွားမှာဖြစ်တဲ့ကြောင့်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကဒီကနေ့ပဲပြောဆိုလိုက်ပါတယ်လူမျိုးတွေတပ်ဖြတ်မှုလို့ဆိုရမယ်ရွှေဂျာတွေပေါ်ကျူးလွန်တဲ့လုပ်ရက်တွေကိုဖြစ်ရှင်းနိုင်ခြင်းမရှိသေးတဲ့အကြောင်းဖိလစ်ပိုင်သမ္မတရဲ့လူထောင်ကြီးတည်ဆုံးခဲ့တဲ့မွေးဆွေးဝါးတပ်ဖြတ်ရေးအစီအစဉ်တွေကြောင့်သူ့ပေါ်ရေးယူဖို့ကြိုးပမ်းနေတဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ကုံရုံး ICC ကိုဝေဖန်ရင်းနဲ့မနီလာမြို့တော်မှာဒီကနေ့ပဲပြောဆိုသွားတာပါရွန်ဂျာဒုက္ခသည်တွေကိုဖိလစ်ပိုင်နိုင်ငံကလက်ခံမှုဆန္ဒရှိပေမဲ့ဥရောပနိုင်ငံတွေနဲ့လည်းခွဲဝေတာဝန်ယူဖို့ပြောဆိုခဲ့တာဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကကိုအောင်အောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Linus Rinkus ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00-9:00 ထိ line meter 7925ရို့အကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is